democracy နဲ့ federal လမ်းစဉ်ဟာဗိုလ်ချုပ်အစွမ်းကြောင့်မပြောင်းမပြတ်တာဖြစ်ပြီးတော့ဗိုလ်ချုပ်အစွမ်းကိုဖယ်လိုက်မယ်ဆိုရင် democracy ဝါဒနဲ့ federal လမ်းစဉ်ဟာပြတ်ရှိသွားနိုင်တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကမွန်ကြီးနယ်လွှတ်တော်အတွင်းမှာမနေ့ကပြောသွားပါတယ်။တန်လင်းချောင်းဆောင်တရားကိုဗိုလ်ချုပ်အစွမ်းတရားအဖြစ်နာမည်ပြောင်းပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်ခဲ့တာကိုကွန်ဂရက်ဆန္ဒပြတာတွေဖြစ်ခဲ့ပြီးတဲ့နောက်မွန်ကြီးနယ်လွှတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌကအဲ့လိုပြောသွားတာပါမွန်ကြီးနယ်လွှတ်တော်ကိုယ်စားလှယ်တွေကြားမှာတော့ဥဝင်းရဲ့အမြင်ကိုသဘောမတူသူတွေရှိနေပါတယ်ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းသတင်းတောက်နောက်ကွေးကတင်ပြပို့ထားပါတယ
်ဟုတ်ကဲ့ပါပြည်သူ့လွှတ်တော်ဥက္ကဋ္ဌဥဝင်းမြင့်ဟာမနေ့ကမွန်ကြီးနယ်မော်လမြိုင်မြို့ကိုရောက်သွားပြီးညနေပိုင်းမှာမွန်ကြီးနယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြောဆိုခဲ့တာပါဒီတွေ့ဆုံပွဲအချိန်တွေကိုတော့မွန်ကြီးနယ်လွှတ်တော်ဒုတိယဥက္ကဋ္ဌသောက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်ဥကတော့ဝန်ကြီးချုပ်ပြောင်းလဲဖြစ်သွားတဲ့ဆိုတော့ဒီဆရာကြီးဆန်လဲဒါဝန်ကြီးချုပ်ဖြစ်လာတဲ့နေထားမှာသူကဒုတိယချိန်လာပြီးတော့တွေ့ဆုံကွင်းစင်းချင်းဖြစ်ပါတယ်နောက်တစ်ခုကတော့သူပြောတဲ့ပြောကြားချက်တွေအဓိကတော့ညာတော့အဖြစ်ဒီလွှတ်တော်လုပ်ငန်းတွေဒီအစိုးရကိုပြန်လည်ဖိတ်ကြောင်းတဲ့နေရာမှာဒီလွှတ်တော်ကိုယ်စားလှယ်တွေကကျုံပြီးတော့နောက်ဒီအစိုးရရဲ့လုပ်ငန်းတွေကိုဝင်ရောက်ဆက်ဖက်တဲ့ပုံစံမျိုးမျိုးဖြစ်အောင်နောက်တော့ဒီကိုယ့်ရဲ့မဲဆန္ဒရှင်ပြည်သူလူထုရဲ့ဟိုကိုစားပြုခြင်းကိုတကယ်ကိုထိထိရောက်လောက်ပေးနိုင်အောင်ဘယ်လိုပုံစံမျိုးနဲ့တွားတင်လဲဆိုတဲ့ဟာမျိုးတော့ဒီထဲမှာအခြေပြုမှုအရှင်းပြတယ်နောက်တော့လက်ရှိဒီအစိုးရအဖွဲ့ရဲ့ဒီလမ်းစဉ်မူဝါဒတွေနောက်တော့တွားနေတဲ့ဒီစာနိုင်တွေဘယ်လိုလဲဆိုတဲ့အနေအထားမျိုးအဲ့ဒါလေးတွေတော့အရှင်းပြသွားတာပေါ့ဒီလောက်ပါပဲ
ဒီမိုကရေစီဖက်ဒရယ်လမ်းစဉ်နဲ့ပူကြောင်းစမ်းတို့ကိုဆက်ဆက်ပြောဆိုသွားတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့ပြောကြားချက်ဟာသူ့ရဲ့ပုံကိုရင်းမြင့်ပြောဆိုချက်ဖြစ်နိုင်တယ်လို့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်သူပြောရမယ့်ပြောကြားချက်ကတော့သူ့အမြင်နဲ့လည်းပါတာပေါ့နော်နောက်တစ်ခုကတော့လက်ရှိသူတို့ဦးဆောင်တဲ့ NLD ရဲ့ဒီလမ်းစဉ်မူဝါဒတွေလည်းပါတာပေါ့နောက်တော့ဒီလက်ရှိတော့အောင်ဆန်းစုကြည်ဦးဆောင်တဲ့ခေတ်မှာဒီသွားမဲ့လမ်းကြောင်းတွေအရာသူတို့ရဲ့စိတ်ကောမှုအထက်ခဲတွေဒါဟိုအကျယ်ကွင်းဟိုပြောပြတာပေါ့အဲ့ဒီကြားထဲမှာသာသူဖြည့်ဆွက်ပြတာသူ့ရဲ့အမြင်ပေါ်ထားတယ်လည်းဒါထည့်တင်ပြောရတဲ့သဘောပါပဲကျွန်တော်တို့ဘက်ကတော့ဒါသူတို့ကမှတော့စိတ်မတုံ့တက်လို့ပါဘူ
းဒီသူတို့ကကိုယ်စီလက်သူဖြစ်သူမင်းအောင်မောင်ကတော့ဦးဝင်းမြင့်ပြောကြားချက်ပေါ်မှာအခုလိုမြင်ပါတယ
်ဒါသူတို့ပစားတင်မှာကပြောတာပဲနေတိုင်းညာစီတိုင်းကမြင်းချမ်းကြီးတွေပါဆင်းနေနေပြောလို့ပြောတာပဲဒါပေမဲ့ဒီနံစကားနဲ့မေးသေးတဲ့ကိစ္စပေါ်မှာဒါလေအသေးမကိစ္စလို့ပဲဒီလိုမျိုးသူတို့ဒီပြောင်းစုရနေပြီးတော့မေးခွဲတဲ့အစီအစီရောက်လာတဲ့အဲ့ဒီမိသားကိုကြည့်ရမယ်ဆိုရင်တကယ်တမ်းညာစီလေးကိုပုံပြီးတော့မှဟိုတက်စီတယ်လို့ပြောမိတယ်ပါတယ်
မိုးပြင်းနေသေးမော်လမြိုင်နဲ့ချောင်းဆုံကိုဆက်သွယ်ထားတဲ့တန်လွင်တရားချောင်းဆုံကိုပြည်သူ့လွှတ်တော်ကလည်းပူကျောင်းဆန်းတရားမြည်ပေးဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးဒေသခံပြည်သူတွေကြားမှာရှင်းနှမှုမရှိခဲ့တဲ့အတွက်မလ19ရက်နေ့မှာမွန်ကရင်ပုဒေသခံတိုင်းသား2000ကျော်ကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပြီးမလ22ရက်နေ့မှာပြည်သူ့လွှတ်တော်ဥပဒေဦးဝင်းမြင့်ကိုယ်ဆိုင်မွန်ပြည်နယ်ကိုရောက်လာတာဟာထူးခြားမှုတစ်ခုလို့လည်းလွှတ်တော်တိုင်ဝမ်ကြားမှာရှုမြင်နေကြပါတယ်။မုံလူငယ်ဖိုရန်အကြံပေးဖွဲ့ဝင်မင်းမြန်ဆိုင်ရာမန်ကတော့ပူကျောင်းဆန်းကိုဗန်းကြားကြီးလှုပ်ဆောင်ချက်ကြောင့်တိုင်းသားချင်းချင်းကြားသွေးကွဲစရာဖြစ်နေတယ်လို့ဆိုပါတယ
်ကျွန်တော်ဒီမိုကရေစီကျိုးပန်းနေတဲ့ကာလမှာဘူကျောက်ကဘယ်အကူရမယ်ဘူကျောက်ကဘယ်တတိနဲ့ပြုတ်ရမယ်နောက်ပြီးသူတို့ခင်ရသူတို့လောက်ပြီးတော့မှဒါအယုံသုံးတယ်လို့ပဲကျွန်တော်မြင်လားဒီအဓိကဘူကျောက်အောင်ဆောင်နာမည်ကိုအနာမည်ခံပြီးတော့မှဒီနိုင်ငံရေးအမျက်ထုတ်လို့လည်းပြောလို့ရတယ်သူတို့ကအရာအတိုင်းမှာတဘူကျောက်ဆန်းလောက်ခဲ့တဲ့အရာအတိုင်းမှာတဘူကျောက်ဆန်းရင်းနှောင်းကပြုတ်စုပြုတ်တောင်ခဲ့တဲ့ဆာသူစာနဲ့ပတ်သက်ပြီးတော့ဒါသူတို့ပြောတာဆိုတာကကျွန်တော်ထင်တယ်ကျွန်တော်တို့ဒီနောက်ပိုင်းလို့ရှိရင်တော့ကျွန်တော်တို့တိုင်းရင်းသားရဲ့နဲ့ပမာတိုင်းရင်းသားရဲ့ဖြစ်ချင်းကြမှာဒီဘူကျောက်ဆန်းကြောင့်အမြင်တွေကတစ်ဖြည်းဖြည်းနဲ့ဘယ်သူလာခါကျတော့နောက်ပိုင်းလို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီယုံကြည်မှုတွေကပြတ်ပြတ်နိုင်တဲ့အနေအထားအများကြီး
ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာ2016ခုနှစ်စွန်လ18ရက်နေ့တုန်းကလည်းမွန်ပြည်နယ်ကိုလာခဲ့သေးပြီးလွှတ်တော်မှာမေခွန်းအစိုးမေးမြန်းတင်ပြရမှာပြည်သူ့အကျိုးပြုမေခွန်းအစိုးတွေကမေးမြန်းကြဖို့ကန့်သတ်ခဲ့တယ်လို့ဝေဖန်ပြောဆိုမှုတွေရှိထားပါတယ်ဒါကြောင့်လေပြည်내လွှတ်တော်တခုဖြစ်တဲ့မွန်ပြည်내လွှတ်တော်ဟာပြည်သူ့လွှတ်တော်လက်အောက်ခံဖြစ်နေပြီလားဆိုပြီးတော့လွှတ်တော်ဆောက်ကြည့်သူတချို့ကမေးခွန်းထုတ်ပြရတယ်လည်းရှိလာနေပါတယ်ခင်ဗျာ